တရိုက်နှံ2019ဟာညွန်နယ်ရဲ့မြန်မာဒီမိုကရေစီခရီးအစမှာအကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်တစ်နှစ်လို့ဆိုရင်မှားမယ်မဟုတ်ပါဘူး2019နှစ်ဦးမှာပဲ NLD ဥပဒေအကြံပေးစစ်နေကြီးဦးကိုနီဟာပြည်ပခရီးကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်မှာနေကင်းကြောင်တောင်လွတ်ကြံတပ်ဖြတ်ခြင်းခံလိုက်ရပါတယ်ဦးကိုနီဟာမွတ်စလင်တူဖြစ်တဲ့အပြင်စစ်တပ်ကိုအာဏာကြီးစိုးခွင့်ပေးထားတဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းတစိုက်မတ်တပ်ကျန်စားအထုတ်ခဲ့သူတို့ဖြစ်ပါတယ်ဒါကြောင့်လဲဒီအချက်နှစ်ခုကြောင့်မလူလာတဲ့သူတွေကလူကြံတက်ဖြတ်တာဖြစ်တယ်လို့ဆုံးသတ်မှုတွေရှိခဲ့ပါတယ်ဥကိုနီလူကြံခံရတဲ့အပေါ်ပြည်သူအများအပြားကနှမျောတသစိတ်မကောင်းဖြစ်ကြပေမဲ့မွတ်စလင်မုန်တီးစိတ်ရှိသူတို့ရဲ့နှိမ့်ထောင်းအားရဖြစ်မှုတွေကိုအင်တာနက်ဆာမျက်နှာ Facebook ပေါ်မှာတွေ့ရှိခဲ့ရပါတယ်ဒါအပြင်လူကြံမှုမှာအဓိကတာဝန်ရှိသူဟာစစ်တပ်အရာရှိဟောင်းတူဖြစ်နေရဆိုတဲ့အချက်တခါစီရစီမြာဩဇာကြီးဆိုတဲ့နေပြည်တော်မှာသူအခုအချိန်ထိပျောက်ဆုံးနေရဆိုတဲ့အချက်တွေကလည်းဒီသုံးသက်ချက်တွေမှန်ကန်ကြောင်းပြသနေတယ်လို့ဖြစ်နေပါတယ်။ဥက္ကဏီလုတ်ကြံခံမှုနဲ့ပတ်သက်ပြီး NRD ကောင်းဆောင်တော်အောင်ဆန်းစုကြည်ကအခုလိုပြောကြခဲ့ပါတယ်
။ဥက္ကဏီရေဘော်ရေသားဖြစ်အောင်နေတော့ဆိုင်ဖတ်ကြည့်ကဲဖတ်ကြည့်ရအောင်နေတော့တရားဥပဒေဥပဒေပြညာရှင်တယောက်နေတယ်။ဒါကဇာတ်ကဝိဇာဇာတ်ကံပေါ်ပါဒီလိုပုံစံညာညာရှိမှာသွားရမယ်ကြောင့်ကိုလုတ်ရှင်တဲ့ကိစ္စကိုတရားဥပဒေအောင်ပြည်ရလုတ်တယ်ဆိုတဲ့အဆင့်လာခိုင်တဲ့အကြောင်းကိုနေမိရဲ့လုတ်ဆောင်တဲ့ကနမတ္တတဘုရားဆုံးမှာသိကြတယ်ဒီလိုသိကြတို့နိုင်ငံနိုင်ငံသားတွေမှာရှိတယ်ဆိုတာကျမတို့အားလုံးရဲ့ကိုယ်ယူချက်ဖြစ်တယ်ဒီနောက်ဆရာကြီးတွေကကျမတို့ရဲ့အဖွဲ့ချုပ်ချက်ပါဥက္ကဋ္ဌိကဥည်ရင်းမျိုးကိုပုံပုံပါခဲ့တယ်ဆိုတာတော့ဒီမှာလို့ပြည့်အင်မတားမှအကျဉ်းပြတ်ပြေးချက်ဖြစ်ပါတယ်ဘုံရင်းတရားလေးချက်ဖြစ်ပါတယ်ဒီမှာတော့အဖွဲ့ချုပ်အနေနဲ့လည်းရောမှသိပါ
သူတို့ဟာမွတ်စလင်တွေဖြစ်ကြပေမဲ့မြန်မာနိုင်ငံမြန်မာမှုကိုဘလောက်တံပိုးရာချစ်မြတ်လို့ကြောင်းဥက္ကဋ္ဌရဲ့သမီးကြီးဒေါက်တာရင်ွယ်ခိုင်ကနေ့ချုပ်တီးပြီးပြောကြားသွားတာဟာအမျိုးသားရေးနဲ့ဘာသာအယူဝါဒကိုမခွဲခြားနိုင်သူတွေအတွက်စင်ကျင်စရာဖြစ်တယ်လို့ညီနင့်စရာလည်းကောင်းလာပါတယ
်။မြန်မာဗုဒ္ဓဘာသာအချက်မပြောတဲ့ဖြစ်ချက်မျိုးနဲ့ကျမတို့ဒီနိုင်ငံကိုချစ်ပါတယ်ချစ်။ကျမတို့အစ္စလာမ်ဖြစ်တော်လို့မြန်မာနိုင်ငံကိုမချစ်တော့တာမဟုတ်ပါဘူး။မြန်မာနိုင်ငံကိုကျမဖေကအသက်ပေးပြီးချစ်သွားပါတယ်။နောက်ဆုံးအချိန်ကြီးမြမဆိုရဲကိုနဲ့သေတော်တော့ပါအဲ့ဒီတော့ကျမအဖေကိုရဲလဲကိုယူပါလေကျမအဖေသမီးပြည်သားအောင်ကျမမြန်မာနိုင်ငံကိုကျမနောက်ဆုံးအချိန်ကြီးဖြစ်သွားမှာပါမြမလူဖြစ်ရတာကျမသိကုန်ယူပါလေ
တခါဒီနေ့အတွင်းမှာပဲမွတ်စလင်တွေစုပေါင်းကိုပြုရဲဆိုတဲ့အဆောက်အဦတချို့ကိုအတင်းပိတ်ခတ်ခဲ့တာဗုဒ္ဓဘာသာဖျားပရုံမှာဈေးလာရောက်တဲ့မွတ်စလင်တချို့ကိုမောင်းထုတ်ခဲ့တာတွေလည်းဖြစ်ပွားခဲ့ပါတယ်ဒီလိုအနိုင်ကျင့်တဲ့လုပ်ရမျိုးကိုမလိုလားဆန့်ကျင်တဲ့မြန်မာပြည်သူတွေအများကြီးရှိခဲ့ပေမဲ့နိုင်ငံတကာကတော့ဘာသာရေးလူမျိုးရေးအစွမ်းရောက်သူတွေလို့စင်ကြုံသတ်မှတ်ခဲ့ကြပါတယ်။ဒီလိုသတ်မှတ်ခံခဲ့ရတဲ့အတွက်လဲရခိုင်မြောက်ပိုင်းပြဿနာကြီးထွားလာတဲ့အခါနိုင်ငံတကာအနေနဲ့တစ်ဖက်သက်စဉ်းစားဆုံးဖြတ်ပြီးမြန်မာနိုင်ငံကိုပဲအပြစ်တင်လာစရာအကြောင်းတရားဖြစ်ခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်။2019ဩဂုတ်လမှာတော့ ARSC အမိခံဘင်္ဂလီမွတ်စလင်အကြမ်းဖက်သမားတွေဟာဤတောင်စုရဲစခန်းတွေကိုစတင်တိုက်ခိုက်ပြီးမြန်မာစစ်တပ်ကအင်အားအလွန်ကျွံသုံးတုံ့ပြန်တိုက်ခိုက်လာပြီးတဲ့နောက်ပိုင်းပြဿနာဟာပုံမူကြီးထွားလာခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်စိတ်နှံ့ချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပါတယ်။ဒီအခါမှာဆက်ကပြောခဲ့တဲ့ဘာသာရေးအစွန်းရောက်လူရက်တွေကိုလှုပ်ထားမှုတွေဖြစ်ထားမှုတွေမြန်မာနိုင်ငံအပေါ်နိုင်ငံတကာကမျက်မျက်တရမြင်နိုင်မှုအခက်အခဲရှိလာခဲ့ပါတယ်။သူတို့ကိုသူတို့ရင်းညာလို့ဆိုတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေအပေါ်လူမျိုးစုလိုက်ဆုတ်ဆင်ရှင်လင်းရေးလုပ်တာဟာဒီလူတွေနဲ့ဘာသာအယူဝါဒမတူညီလို့ဖြစ်တယ်လို့တနည်းအားဖြင့်ဒီလူတွေဟာမွတ်စလင်တွေမို့လို့ဘာသာရေးအစွန်းရောက်မြန်မာပြည်သူတွေကိုနှိုက်ကဒီလူတွေကိုမုန်းတိနေရတာဖြစ်တယ်လို့လွယ်လွယ်ကူကူပဲကောက်ချက်ချလာခဲ့ရတာတွေ့ရပါလိမ့်မယ်။ဒီလို ARS ရဲ့တိုက်ခိုက်မှုမဖြစ်ခင်ကတည်းကမြန်မာနိုင်ငံအနောက်တကားဘက်အနေနဲ့ရှိနေတယ်ဆိုတာကိုရခိုင်နိုင်ငံရေးသမားတချို့ကသတိပေးပြောကြားခဲ့ရတာရှိပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကတုံ့ပြန်အရေးယူဆောင်ရွက်မှုမရှိခဲ့ပါဘူး။နောက်ဆုံးမှာတော့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တချို့ဟာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးဒီပြဿနာကိုတင်ပြခဲ့ကြပါတယ်။အဲဒီနောက်မကြာခင်မှာပဲ ARSA တွေဟာပြည်ထောင်စုလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်လာခဲ့ကြတာပါ။ ARSA တို့ဟာဒီဒေသကိုမွတ်စလင်တွေအတွက်သီးခြားလွမြောက်တဲ့ဒေသဖြစ်စေခြင်းတလို့ပြဿနာရဲ့အခြေခံအကြောင်းရင်းတစ်ခုကတော့နိုင်ငံသားအဖြစ်အသီးမှတ်ပြုတာမခံရဘဲနိုင်ငံမဲ့တွေဖြစ်နေရတယ်၊ဖိနှိပ်ချုပ်ချယ်မှုတွေခံနေရတယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံအာဏာပိုင်တွေကဥပဒေနဲ့ကန့်ညီသူတွေအပေါ်နိုင်ငံသားအဖြစ်အသိအမှတ်ပြုမယ်လို့ဆိုပြန်တော့လဲသူတို့က သူတို့သဘောကျရိုဟင်ဂျာဆိုရဲနာမည်နဲ့မှတ်ပုံတင်ပေးရမယ်လို့တောင်းဆိုနေကြတာပါဒီနေရာမှာတော့ရခိုင်တိုင်းသားတွေပါဝင်ပြည်ထောင်စုသားအများစုဟာဒီလိုနာမည်သစ်ခံယူပြီးသိကြနိုင်မြေတောင်းဆိုလာမယ့်အရေးကိုစိုးရိမ်နေကြတာတွေ့ရပါတယ်
ethnic identity ဆိုတာကိုအဲ့ဒီရိုဟင်ဂျာဆိုတဲ့လူကတောင်းတယ်ကျွန်တော်တို့ကရခိုင်တွေက ethnic identity ဆိုတာလက်မခံဘူးကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူခွင့်ရေးဆိုတဲ့ကိစ္စလေးနိုင်ငံငယ်တွေကဆန်လို့ကျွန်တော်တို့ကလက်ခံတယ်လောလောဆယ်ခရီးသွားခွင့်လူသားတယောက်နဲ့ရာသင်ရထိုက်လက်ခံတယ် ethnic identity ကိုကျွန်တော်လက်မခံဘူးဆိုတော့ ethnic identity ရတော့ရင်2008ဖွဲ့စည်းပုံအရအဲ့ဒီနေရာမှာကျွန်တော်တို့ဓနုတို့လို့ပေါ့လေကျွန်တော်တို့ဒီပလောင်တို့လို့ဘိုးတို့လို့ကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုတာပေါ်လာပါလိမ့်မယ်ပေါ်လာဆိုရင်ဘူးဒီရောင်မောင်တို့ဆိုတော့သွားပြီကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီရောင်မောင်ရခိုင်နေလို့မရဘူးအခုတော့မှဘူရီရောင်မောင်တို့ area မှာ muslim population ဟာ95ရာခိုင်နှုန်းလောက်ရှိတယ
်။ဒီလိုနဲ့တင်းမာမှုအစိမ်းမြင့်မားလာနေတဲ့ဒီပြဿနာကိုအဖြေရှာရေးအတွက်ကုလသမဂ္ဂအထွေမှုချုပ်ဟောင်းဒေါက်တာကိုဖီအနန်ဦးဆောင်တဲ့ commission တရက်ကိုဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့ပါတယ်။အထင်ယူ green sin လေ့လာမှုတွေပြုလုပ်ခဲ့ပြီးအနောက်ဒီ commission ကအစိမ်းခံစားတရက်ကိုထုတ်ပြန်ခဲ့ပါတယ်
။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population. Nevertheless, the Commission has chosen to squarely face these sensitive issues.
နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာခရီးသွားလာခွင့်ဆိုင်ရာကျွန်တော်တို့ရဲ့ထောက်ခံတင်ပြချက်တွေဟာရခိုင်ပြည်သူတွေရဲ့ခိုင်မာတဲ့သဘောတူမှုကိုမရရှိနိုင်ဘူးဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်။ဒါပေမဲ့ Commission အနေနဲ့ဒီအကဲဆက်တဲ့ကိစ္စရပ်တွေကိုတည့်တည့်မတ်မတ်ရိုးရိုးသားသားရင်ဆိုင်ဖို့ရွေးချယ်ခဲ့ပါတယ်။ဘာကြောင့်လဲဆိုရင်ဒီကိစ္စရပ်တွေကိုခြံလှပ်ထားခဲ့ရင်ရခိုင်ပြည်နယ်ပါဝင်မြန်မာတနိုင်ငံလုံးရဲ့အနာဂတ်ဟာပြန်တက်မတ်လို့မရနိုင်တော့အောင်အနေရရှိလာနိုင်လို့ပဲဖြစ်ပါတယ်ရခိုင်ပြည်နယ်ဟာရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးလူမှုရေးစင်ကုန်းမှုတွေနဲ့ရင်ဆိုင်နေရပါတယ်စစ်ဖက်နဲ့အရက်ဖက်အာဏာပိုင်တွေဟာပြည်တော်စုပြည်နယ်ဒေသန္တရအဆင့်ဆင့်မှာပူးပေါင်းဆောင်ရွက်မှဒီစင်ကုန်းမှုတွေကိုကျော်လွှားနိုင်မှာဖြစ်ပါတယ်ဒါပေမဲ့ရခိုင်ပြည်သူတွေအားလုံးပါဝင်ဆောင်ရွက်ဖို့ကတော့မရှိမဖြစ်ကိုလိုအပ်ပါတယ
်ဒီလိုအစည်းအဝေးခန်းစားထုတ်ပြန်ပြီးနိုင်ပိုင်းအတွင်းမှာပဲ IRS ရဲ့အမိခံအကြံဖက်သမားတွေကဘုသူတော်မောင်တော်မျိုးနယ်တွေတဲကလူငယ်စခန်းတွေကိုလူဝင်အားနဲ့စီးနှင်းဝင်ရောက်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်အဲဒီနောက်မြန်မာလူငယ်တပ်ဖွဲ့တွေကတင်မြန်ချေမှုန်းရာဆက်တင်ပြီးမွတ်စင်အများအပြားတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ IRS တို့ရဲ့တိုက်ခိုက်မှုဟာကိုဖီအနန်ရဲ့အစည်းအဝေးခန်းစားကိုမှီးမင်ပြပြသွားအောင်လုပ်တာဖြစ်တဲ့အပြင်မြန်မာစစ်တပ်ကတုံ့ပြန်တိုက်ခိုက်လာအောင်တမင်ယူရချက်ရှိရှိနှိုးဆော်တိုက်ခိုက်မှုဖြစ်တယ်လို့သတင်းစာဆက်ကြီးပေါ်ဒီလက်နာကဆုံးသတ်ထားပါတယ်
။အစာအဖွင့်ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ပိုင်းအတွင်းမှာတိုက်တာပါ။တကယ်တော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါ။ဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝဖိမ့်မိန်သွားပါတယ်။ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူး။သူတို့ကစီရီးယားလှုပ်ရှားဖို့ပိုလိုချင်နေတာပါ။ဒါကြောင့်တစ်ဖက်မှာစစ်တပ်ကိုတွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေချင်းတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါလေ
။ဒါပေမဲ့နိုင်ငံတကာအထူးသဖြင့်အနောက်တိုင်းမီဒီယာနဲ့မွတ်စလင်နိုင်ငံတွေအနောက်နိုင်ငံတွေကဒီဖြစ်ရမှာမြန်မာအနာပိုင်းတွေမြန်မာနိုင်ငံသားတွေကတစ်ဖက်သက်အပြစ်ပုံချဝေဖန်ရေးသားခဲ့ကြပါလေ။ကျွန်တော်အစောပိုင်းကအစီရင်ခံခဲ့လို့ပါပဲ။ဘုရားဘာသာဝင်အများစုဖြစ်တဲ့မြန်မာလူအသိုင်းအဝိုင်းကို၌ကရိုဟင်ဂျာစုစုတွေကိုမွတ်စလင်တွေမို့လို့မလိုမုန်တာဖြစ်နေကြတာဆင်းလင်းဖယ်ရှားခြင်းနေကြတာလို့လုံချလာကြတာဖြစ်ပါတယ်။ဒါပေမဲ့ပြဿနာကဒီအခင်းဖြစ်ပေါ်တဲ့နေရာတွေကိုမီဒီယာတွေစွာရောက်ခွင့်ပိတ်ပင်ထားတဲ့အတွက်လည်းပုံမူကြီးထွက်လာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံတကာမီဒီယာတွေဟာမှားယွင်းစွာရေးသားနေကြတာတွေအများအပြားရှိတဲ့အကြောင်းတူရကီမီဒီယာတွေရဲ့လွမ်းမတင်ပြမှုတရက်ကိုထောက်ပြီးကြေညာခဲ့ပါတယ်။သို့တော်လည်းပဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာအနာပိုင်တွေရဲ့လုပ်ရဟာ ethnic cleansing လူမျိုးစုအလိုက်ဆင်းလင်းဖယ်ရှားဖို့ကြိုးပမ်းမှုဖြစ်တယ်လို့သုံးနှုန်းပြောကြလာပါတယ်
။ When 1/3 of the Rohingya population had to flee the country, can you find a better word to describe it?
Rohingya လူဦးရေရဲ့သုံးပုံတစ်ပုံဟာတိုင်းပြည်ကထွက်ပြေးနေရတယ်ဆိုမှတော့ဒါကို ethnic cleansingလူမျိုးစုအလိုက်ချင်းလင်းဖယ်ရှားမှုလို့မခေါ်ရင်တခြားဘယ်လိုခေါ်ရမလဲ
အလားတူစွာပဲအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဂက်စတီလာဇင်ကလည်းအစိုးရပိုင်းမှာလေသံသိပ်မတင်းမာလာပေမဲ့ကွန်ဂရက်အမတ်တွေရဲ့ PRB တောင်းဆိုမှုတွေညပြလာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးနွယ်လိုက်ချင်းလင်းဖယ်ရှားမှုပြုလုပ်နေပြီး ဒီအတွက်တာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တူကိုပြစ်မှတ်ထားပြီးအရေးယူမယ်လို့စတင်ပြောကြားလာပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်ကဘရစ်ကတ်တင်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်ဆိုရကတရားဝင်သတ်မှတ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ရရှိထားတဲ့အချက်အလက်တွေအရ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်လာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားတာပါ။လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့အရေးကြီးကြောင်းနဲ့ရခိုင်ရေးဖြည့်ရှင်းရမှာကုလသမဂ္ဂလူညွန်ရေးကောင်စီနဲ့ထွေထွေညီလာခံတတိယကော်မတီတို့ရဲ့စာအချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာ
ပါ။အဲဒါကတော့ဝန်ကြီး Tillerson ရဲ့ကြေညာချက်ကိုကျွန်တော် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ပြီးလို့ရခိုင်ပြည်သူနဲ့နှစ်ပန်းလုံနေရတာဟာငကူကမှအခက်အခဲမျိုးစုံနဲ့ရှင်းမတွန်းနိုင်ဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းပဲနှေးကွေးစေခဲ့ပါတယ်။တခါ2019ခုနှစ်မြန်မာနိုင်ငံသားဆက်ဆံရေးကိုကြည့်မယ်ဆိုရင်လေအဲ့ဒီရခိုင်ပြည်နယ်အရေးကြောင့်ပဲအမေရိကန်အပါအဝင်အနောက်တိုင်းတွေနဲ့နည်းနည်းကင်းကွာပြီးအင်းကြီးချင်းတရုတ်နိုင်ငံနဲ့ပုံမူရင်းနှီးစရာဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နည်းငယ်ကတိုးတက်မှုရှိလာခဲ့တဲ့ဆိုတော့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းပဲ2019အတွင်းသတင်းနောက်တချို့ဖန်ဆီးအေးအေးယူရာခံရရကြောင့်ပြန်လည်ကြာဆင်းသွားခဲ့တာတွေ့ရပါတယ်။တော်ရရှိမှာခင်ဗျာအလုံးထုံကြည့်မယ်ဆိုရင်2019ဟာမြန်မာဒီမိုကရေစီခရီးအတွက်အင်မတန်ကြီးမားတဲ့စင်ခေါ်မှုအခက်အခဲနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်တဲ့အပြင်ဘာသာရေးလူမျိုးရေးအစွန်းရောက်လူရက်တွေဟာနိုင်ငံပုံရိပ်ကိုထိခိုက်စေုံသာမကနိုင်ငံတကာနဲ့တကယ်တမ်းပပင်းတို့ရင်ဆိုင်ရတဲ့အခါမှာရှုံ့နှိမ်စင်နိုင်တဲ့လူရက်တွေပါလားဆိုတာသင်ခန်းစာယူရမယ့်နှစ်ဖြစ်တယ်လို့လည်းယူဆမိကြောင်းပါခင်ဗျာကျေးဇူးတင်ပါတယ်